မြန်မာနိုင်ငံတွင်းမှာထိပ်ပိုင်းကလုတ်တဲ့ဖြစ်ပျက်ပြောင်းလဲမှုတွေနဲ့အောက်ခြေမှာလက်တွေ့ဘက်ကရီဖြစ်မှုတွေအကြားကွာဟချက်တွေရှိနေတယ်လို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးကိုယ်စားလှယ်ထောမတ်စ်အိုဟေးခင်တနာကဝေဖန်လိုက်ပါတယ်။နောက်နောက်မှာလူ့ခွင့်ရေးချိုးဖောက်မှုတွေထပ်မဖြစ်ဖို့ဆိုရင်အတိတ်တုန်းကလူ့ခွင့်ရေးချိုးဖောက်မှုတွေကိုကင်တွယ်ဖြေရှင်းသင့်တယ်လို့လည်းအကြံပြုပါတယ်။ကုလသမဂ္ဂလူ့ခွင့်ရေးကောင်စီမှမနေ့တုန်းကမစ္စတာခင်တနာပြောဆိုတင်ပြခဲ့တာတွေနဲ့ပတ်သက်လို့ကိုသားညုံကပြောပြပေးပါအောင်ရှင်။
ဒီမြန်မာနိုင်ငံအတွင်းကလူခွင့်ရေးနောက်ဆုံးအခြေအနေတွေကိုမနေ့တုန်းကဒီကုလသမဂ္ဂလူခွင့်ရေးကောင်စီကိုမစ္စတာကင်နနာကတင်ပြသွားရမှာလက်ရှိနိုင်ငံရေးပြည်ပင်ပြောင်းလဲမှုတွေမှာလိုအပ်ချက်တွေရှိနေတုံးပဲဆိုတာမစ္စတာကင်နနာကအဓိကထောက်ပြပါရယ်လူခွင့်ရေးအခြေအနေတိုးတက်မှုဟာအခုပြည်ပင်ပြောင်းလဲရေးအတွက်မဖြစ်မနေအရေးကြီးတယ်ဆိုတာကိုလည်းသက်ဆိုင်ရာအစိုးရအာဏာပိုင်တွေနိုင်ငံရေးပါတီတွေနဲ့အရေးပါအရာရောက်သူအားလုံးသဘောပေါက်နားလည်ဖို့သူကတိုက်တွန်းပါတယ်လက်ရှိအခြေအနေမှာတော့ပြည်ပင်ပြောင်းလဲရေးလုပ်နေတယ်ဆိုပေမဲ့အောက်ခြေပဂတိဖြစ်ရတွေနဲ့ကွာဟောင်းမှုရှိနေတယ်လို့မစ္စတာကင်နနာကဝေဖန်သွားပါတယ်
။ The ongoing practice of torture in places of detention across Myanmar illustrates the gap between reforms on the top and the reality on the ground. The government is taking important steps.
မြန်မာနိုင်ငံတနန်တလျားမှာညှဉ်းပန်းနှိပ်စက်မှုတွေရှိနေတာကိုကြည့်ရင်အပေါ်အပြုပြင်ပြောင်းလဲရေးတွေလုပ်နေကြတယ်ဆိုတာနဲ့အောက်ခြေကတကယ်လက်တွေကွာခြားနေတယ်ဆိုတာတွေကိုပြသနေပါတယ်။အစိုးရအနေနဲ့ဒီကွာခြားနေမှုတွေကိုဖြေရှင်းဖို့အရေးကြီးပါတယ် ICRC နိုင်ငံတကာကြက်ချင်တွေအတင်းနဲ့ပူးပေါင်းဆောင်ရွက်ပြီးအကျဉ်းထောင်တွေကိုတွားရောက်စစ်ဆေးတာတွေကိုပြန်ခွင့်ပြုသင့်ပါတယ
်အောက်ခြေအဆင့်ထိအပြောင်းလဲတွေဖြစ်လာဖို့ဆိုရင်တော့ဥပဒေဆိုင်ရာပြုပြင်ပြောင်းလဲမှုတွေကိုလုပ်ဖို့နောက်လူလူနဲ့ဆက်ဆံနေရတဲ့အုပ်ချုပ်ရေးပိုင်းတွေရဲတွေကိုတင်နန်းပေးဖို့လိုမယ်လို့မစ္စတာကင်နနာကအကြံပြုထားပါတယ်အောက်ခြေအုပ်ချုပ်ရေးပိုင်းရဲ့ရဲတွေဟာအရင်တုန်းကအမှုအကျင့်တွေမပြောင်းလဲဘဲနဲ့ငကိုတိုင်းဖြစ်နေတယ်လို့မစ္စတာကင်နနာကယူဆထားပါတယ်အတွင်ကုပြောင်းရေးတကယ်လုပ်မယ်ဆိုရင်တော့ပြည်သူလူထုပါဝင်မှုကိုပုံမလန်းဖွင့်ပေးရမယ်လို့မစ္စတာကင်နနာကပြောပါတယ
်။ To ensure the people of Myanmar play a greater role in shaping this transition requires addressing the shortcomings of reforms achieved.
ဒီအတွင်ကုပြောင်းရေးလုပ်ငန်းစဉ်တွေပုံဖော်ရမှာမြန်မာပြည်သူတွေပုံမပါဝင်လာနိုင်မှုအတွက်ပြည်ပင်ပြောင်းလဲဆန်ရလိုအပ်ချက်တွေကိုလှုံ့ဆော်စရာတွေရှိနေပါတယ်။ဥပမာဆိုရင်ငြိမ်းချမ်းစွာစုဝေးဆန္ဒပြခွင့်ဤဥပဒေတွေကိုပြင်ဆင်ဖို့လိုပါတယ်။ဒါမှလည်းဆန္ဒပြတာတွေကြောင့်ဖမ်းဆီးထောင်ချခံရတာမျိုးတွေမရှိနိုင်တော့မှာပါ။ပုံနှိပ်ထုတ်ဝေခွင့်ဥပဒေကြမ်းလိုဥပဒေသစ်တွေချမှတ်ရမှာလဲလွတ်လပ်စွာရေးသားထုတ်ဖော်ခွင့်ကိုမတိကျစေဖို့လိုပါတယ်။1908ခုနှစ်မတရားသိမ်းဥပဒေလိုမျိုးအရင်စေဆိုးရလက်ထက်တုန်းကဥပဒေတွေကိုပယ်ဖျက်သွားဖို့လဲလိုပါတယ်။လူထုကိုရိုင်းနှက်တာမျိုးညှဉ်းပန်းနှိပ်စက်မှုမျိုးတွေမလုပ်ရဲအောင်ရဲတပ်ဖွဲ့ဝင်တွေကိုလည်းစွန့်ရင်တင်တန်းတွေပေးသွားဖို့လိုပါတယ်။အခုအသွင်ကူးပြောင်းရေးမှာဒီလိုအပ်ချက်တွေကိုချက်ချင်းကင်တွေဖြည့်ရှင်းရမှာမယ်။ဒါမှမဟုတ်ဘူးဆိုရင်တော့လူခွင့်ရေးအခြေအနေတိုးတက်အောင်လုပ်ဖို့မဖြစ်နိုင်ပါဘူး
။တစ်ဖက်မှာတော့ဒီမြန်မာနိုင်ငံအတွင်းပြုပြင်ပြောင်းလဲတိုးတက်မှုတွေရှိတယ်ဆိုတာကိုလည်းမစ္စတာကင်နနာကအသိအမှတ်ပြုပါရယ်။ဒါတွေဟာလည်းသိသာထင်ရှားတဲ့တိုးတက်မှုတွေဖြစ်တယ်လို့ဆိုပါရယ်
။ During this time important achievements have been made including the release of over 800 prisoners of conscience.
ဒီပါလဲအောင်မြင်တိုးတက်မှုတွေရှိခဲ့ပါရယ်။နိုင်ငံရေးကျင်းသား800ကျော်လွတ်မြောက်လာတာတွေသတင်းပုံနဲ့မီဒီယာတွေလွတ်လပ်ခွင့်ကြလာတာတိုင်းရင်းသားဒေသတွေမှာတိုင်းရင်းသားလက်နက်ကင်တွေနဲ့ပြည်ခတ်ချက်စည်ယူနိုင်တာအထက်အမလိုအပ်ပြီးခိုင်းစင်မှုတွေကလေးစစ်သားအုံပြုမှုတွေကိုတိုက်ဖြတ်တဲ့နေရာမှာအောင်မြင်တိုးတက်လာတာတွေဖြစ်ပါတယ်။အစိုးရအနေနဲ့လည်းနိုင်ငံတကာအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်မှုတွေရှိခဲ့ပါတယ်။ပြည်ပကဖြစ်ခဲ့တဲ့ရခိုင်ဒေသကိုတွားရောက်လေးလာခွင့်ပေးတာအမျိုးသားလူခွင့်ကော်မရှင်ဆိုင်ရာပြဋ္ဌာန်းချက်လိုဥပဒေရေးဆွဲရေးကိစ္စတွေမှာနိုင်ငံတကာအဖွဲ့အစည်းတွေရဲ့နည်းပညာဆိုင်ရာအကူအညီတွေကိုလက်ခံဆောင်ရွက်တာမျိုးတွေရှိခဲ့ပါတယ်
။မြန်မာနိုင်ငံရဲ့ဒီစိုးရိမ်မကင်းဖြစ်စရာလူခွင့်အခြေအနေတွေကိုဥပမာပေးပြောရမှာတော့ကချင်ပြည်နယ်နဲ့ရခိုင်ပြည်နယ်အတွင်းကပြည်ပခါတွေကိုအဓိကထောက်ပြဝေဖန်ပါတယ်။ကချင်ပြည်နယ်မှာဆိုရင်တော့ရတားဒုက္ခသည်တွေရဲ့အခြေအနေပေါ်မှာအထူးစိုးရိမ်တာကြောင့်စစ်မှတ်ဖြစ်ပွားမှုကိုရှောင်ရှားဖို့ဆိုပြီးတော့နှစ်ဖက်စလုံးကိုသူကတိုက်တွန်းသွားပါတယ
်။ I urge all parties of the conflict to halt the serious human rights violations that are reportedly continuing today.
ဆိုရတဲ့လူခွင့်ချိုးဖောက်မှုတွေကိုချက်ချင်းရပ်တန့်မှုပြည်ပကဖြစ်နေတဲ့အစုအဖွဲ့အလုံးကိုကျွန်တော်တိုက်တွန်းတောင်းဆိုပါတယ်။လူရဲ9000ကျွဲလောက်ဟာသူတို့ရဲ့ကြေးရွာအိုးအိမ်တွေကိုဆွန့်ခွာထွက်ပြေးနေကြပါလေ။အပြစ်ကရဆက်ပြေးနိုင်ငံရေးအရာဆွေးနွေးညှိနှိုင်းကြဖို့အစိုးရအနေနဲ့အမျိုးသမီးတွေပါဝင်ဒေသခံလူအဖွဲ့အစည်းတွေနဲ့ဆွေးနွေးညှိနှိုင်းပြီးနှစ်ဖက်အတော်ကြာဖြစ်နေတဲ့မချေနှက်မှုတွေကိုကင်တွယ်ဖြေရှင်းရပါလိမ့်မယ်။
ကချင်ပြည်နယ်လိုပဲဒီအလားတူလူခွင့်ချိုးဖောက်မှုတွေအထင်ရှားဖြစ်နေတဲ့နေရာဆိုရင်တော့ရခိုင်ပြည်နယ်ကိုသူကထောက်ပြပါရတယ်။ရခိုင်ပြည်နယ်အတွင်းမှာလူမျိုးရေးပြည်ပခါတွေအပေါ်မှာလူမျိုးရေးပြည်ပခါတွေအပေါ်မှာအစိုးရဘက်ကကင်တွယ်မှုတွေလိုအပ်ချက်ရှိတယ်ဆိုတာသူကထောက်ပြသလိုပဲတစ်ဖက်မှာဒီလိုမျိုးလူခွင့်ချိုးဖောက်မှုတွေကိုရပ်ဖို့ဆိုရင်လူဖွဲ့စည်းအတွင်းတည်ငြိမ်အေးချမ်းမှုရအောင်ဒီခွဲခြားဆက်ဆံမှုတွေကိုလည်းရပ်ပစ်ဖို့သူကတိုက်တွန်းပါတယ
်။ While reforms in Myanmar have been significant and wide-ranging, some long standing human rights situation
remain. ဘာနဲ့ကမှပြုပြင်ပြောင်းလဲရေးတွေလုပ်နေတာထင်ရှားတွေ့ရပေမဲ့လူခွင့်ရေးနဲ့ပတ်သက်လို့စိုးရင်ကြားအခြေအနေတချို့ကိုတော့လုံးဝကိုမဖြေရှင်းနိုင်သေးပါဘူး။ရခိုင်ပြည်နယ်အတွင်းခွဲခြားဆက်ဆံမှုတွေလူခွင့်ချိုးဖောက်မှုတွေဆက်ပြီးတော့ဖြစ်နေတာတွေ့ရပါတယ်။ပြီးခဲ့တဲ့နှစ်ဇွန်နဲ့အောက်တိုဘာလအတွင်းကလူမျိုးရေးနဲ့ဘာသာရေးဒီကိုင်းတွေနဲ့ပတ်သက်ပြီးကျွန်တော်တို့စိုးရိမ်ပါတယ်။ဒီကိစ္စတွေဘလို့ဖြစ်တယ်လဲဘသူတွေမှာတာဝန်ရှိတယ်လဲဆိုတာတွေမဟုတ်ပဲရခိုင်ပြည်နယ်အတွင်းရှုပ်ထွေးလာတဲ့ခြေနေတွေအောက်မှာလူအဖွဲ့အစည်းပြန်ပြီးငြင်းငြင်းချမ်းချမ်းဖြစ်လာရေးခိုင်မြဲတဲ့အဖြေထုတ်နိုင်မှုဆိုပြီးတပ္ပဒါကနေစုံစမ်းရေးကော်မရှင်ဖွဲ့ပေးခဲ့ပါတယ်ဒါပေမဲ့လည်းဒီကော်မရှင်အနေနဲ့အစီရင်ခံစာထွက်ဖို့ကြံ့ကြံ့နေတာနဲ့ပတ်သက်လို့ကျွန်တော်စိုးရိမ်မခင်ဖြစ်ရပါတယ
်နိုင်ငံသားပဲဖြစ်ဖြစ်နိုင်ငံသားပဲဖြစ်ဖြစ်မိမိပိုင်နဲ့မိမိနိုင်ငံတွေမှာနေထိုင်မယ်ဆိုရင်ဒီနေထိုင်ကြသူတွေအားလုံးရဲ့လူခွင့်အခြေအနေကိုလေးစားအကာအကွယ်ပေးဖို့လိုမယ်ဆိုတာကိုမစ္စတာကင်နာနာကအလေးနဲ့ထောက်ပြပါတယ်လူခွင့်နဲ့ပတ်သက်လို့နောက်ထပ်သူ့ရဲ့စိုးရိမ်ချက်ကတော့နိုင်ငံရေးကျင်းသားကိစ္စပါနိုင်ငံရေးကျင်းသား CCA ကော်မတီဖွဲ့ရဲဆိုပေမဲ့အခုနောက်ပိုင်းနိုင်ငံရေးကျင်းသားတွေနောက်ထပ်လွမြောက်ခြင်းရှိတော့တာကိုသူကထောက်ပြပါတယ်နောက်တစ်ချက်ကတော့ဒီသူ့မြန်မာနိုင်ငံသွားစဉ်တုန်းကဒီလက်ရှိအသွင်ကူးပြောင်းရေးအတွင်းမှာအတိတ်တုန်းကဖြစ်ရတွေအပေါ်မှာအမှန်တရားနဲ့တရားမျှတမှုဖော်ထုတ်ရေးကိစ္စကိုသူဆွနေခဲ့တဲ့အကြောင်းပြောပါတယ်။နောက်နောက်မှာဒီမြန်မာနိုင်ငံတည်းလူခွင့်ချိုးဖောက်မှုတွေထပ်ဖြစ်မလာဘူးဆိုလို့ရှင်ဒါမျိုးတွေကိုလူဖွဲ့စည်းတွေမှာလက်ခံလို့မရဘူးဆိုတာကိုတက်တည်ထူဖို့အတွက်ပြီးခဲ့တဲ့အချိန်တုန်းကဘာတွေဖြစ်ခဲ့တယ်မှားယွင်းခဲ့တယ်ဆိုတာတွေကိုပြန်လည်ဖော်ထုတ်ဖို့လိုအပ်မယ်လို့မစ္စတာကင်နာနာကယူဆထားပါတယ်ခင်ဗျာ။